အိန္ဒိယနိုင်ငံမြောက်ပိုင်းကရွာတော်များများမှာဈေးဘောဘောနဲ့ရတဲ့အရက်ဒီတောက်မီယာကနေ39ယောက်ထပ်မနေသေးဆုံးပြီးတော့နောက်ထပ်28ယောက်ကတော့နာမကျန်းဖြစ်ကုန်ကြတယ်လို့အိန္ဒိယအာဏာပိုင်တွေကဒီနေ့မှပြောကြားလိုက်ပါတယ်။မြို့တော်ညူဒေလီကနေမိုင်190လောက်ဝေးတဲ့ဥရပရဒက်စ်ပြည်နယ်မှာတိကျစီဖြစ်ခဲ့တဲ့အဖြစ်အပျက်နှစ်ခုမှာတော့လူ26ယောက်ထိဆုံးခဲ့တယ်လို့ဥရပရဒက်စ်ပြည်နယ်အကြီးလမ်းရဲအရာရှိအရှုတ်ကူမကပြောပါတယ်။ဒါအပြင်အဲ့ဒီနားကဥတ္တရာခန်းပြည်နယ်မှာတော့73ယောက်တည်ဆုံးခဲ့ပြီးတော့အများစုကတော့ဘောက်ပူးရွာကဖြစ်ပါတယ်။တည်ဆုံးသောသူတွေဟာကြာသပတေးနေ့ညကလုခဲ့တဲ့အိန္ဒိယရိုးရာဒလီထုံးတမ်းပွဲတစ်ခုအတွင်းမှာရက်တွေတောက်ခဲ့ကြတာဖြစ်တယ်လို့ကုမကပြောပါတယ်။မူကဲစေပညာဆိုင်ရာခဏဦးစစ်စစ်ချက်တွေရတော့အဲ့ဒီရက်တွေထဲမှာမတနောတွေပါဝင်နေတယ်လို့လည်းဖော်ပြပါတယ်။ရဲကတရားမွေရက်ခိုးရောင်းသူလို့တန်တရားရှိသူ၈ဦးကိုဖမ်းဆီးလိုက်ပြီးတော့တစ်ချိန်ထဲမှာပဲခံအုပ်ချုပ်ရေးအာဏာပိုင်တွေကလည်းရတပ်ဖော်ဝင်12ဦးပါဝင်တာဝန်ရှိသူ35ယောက်ကိုရာထူးကနေထုတ်ပယ်လိုက်ပါတယ်အိန္ဒိယနိုင်ငံမှာဆင်းရဲတဲ့လူတွေဟာလိုင်စင်နဲ့ရောင်းချတဲ့အရက်တွေကိုဝယ်မတော့နိုင်တာကြောင့်တရားမဝင်ချက်လို့ရောင်းချတဲ့အရက်တွေကိုတောက်ပြီးတော့တည်ဆုံးကြတာတွေဟာလည်းမကြာခဏဆိုလိုဖြစ်လိမ့်ရှိပါတယ်အိန္ဒိယမှာတရားမဝင်အရက်ရောင်းတဲ့သူတွေဟာအခွင့်မပေးရတာကြောင့်အမျက်ဆုံးကြီးကြီးမားမားလဲရကြတာဖြစ်ပါတယ်ခင်ဗျာ